လက်ပောင်းတောင်ကျင်းဤစီမံကိန်းရပ်ဆိုင်ရေးတောင်းဆိုတဲ့တပိတ်စခန်းတွေကိုအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွဲခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးသမရယုံဝင်ကြီးဦးလာထွန်းဦးဆောင်ပြီးတော့တန်ဃာတော်တွေကိုဝင်ချတောင်းပန်တဲ့အခမ်းအနားဒီကနေ့မန္တလေးမှာပြုလုပ်ခဲ့ပါတယ်။ဒီအခမ်းအနားကိုနှိမ်နှင်းမှုအတွင်ဒဏ်ရာရခဲ့ကြတဲ့တန်ဃာတော်တွေအပါအဝင်မန္တလေးမုံရွာပခုတ်ကူအစရှိတဲ့ဒေသတွေကဆရာတော်ကြီးတွေကိုယ်တိုင်ကြွရောက်ခဲ့တာပါ။ဒီဝင်ချတောင်းပန်မှုကိုလက်ခံတဲ့အနေနဲ့လမ်းမော်ထွက်ပြီးဆန္ဒပြနေမှုတွေကိုလည်းလောလောဆယ်ရပ်ဆိုင်ထားမယ်လို့တန်ဃာတော်တွေဘက်ကသဘောတူခဲ့ပါတယ်။ဒီအခြေအနေအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္နနာချမ်းကပြောပြပေးပါရှင်။
ဟုတ်ပါတယ်နှစ်ဖက်ကြိုတင်ညှိနှိုင်းပြီးတော့မှဒီကနေ့ဒီဇင်ဘာလ15ရက်စနေနေ့နေ့ကမန္တလေးမြို့မဟာအတုလဝေယံအတုမရှိကျောင်းတော်ကြီးမှာတန်ဃာတော်တွေတောင်းဆိုထားတဲ့အတိုင်းသမရယုံပြည်တော်စုဝင်ကြီးဦးလာထွန်းဦးဆောင်ပြီးကျမရေးဝင်ကြီးမန္တလေးနဲ့စကိုင်းတိုင်းဝင်ကြီးတွေနဲ့မြန်မာနိုင်ငံရဲချုပ်ဦးကျော်ကျော်ထွန်းတို့ကနေဝင်ချတောင်းပန်တဲ့အခမ်းအနားပြုလုပ်ခဲ့တာပါဒီတောင်းပန်ပွဲကိုလက်ပောင်းတောင်ကျင်းဤစီမံကိန်းရဆိုင်ရေးတောင်းဆိုတပိတ်စခန်းတွေကိုအာဏာပိုင်တွေကနှိမ်နှင်းမှုအတွင်းဒဏ်ရာရရှိခဲ့ကြတဲ့တန်ဃာတော်တွေအပါအဝင်မုံရွာမြို့ဇောတိကာယုံကျောင်းတိုက်ကတန်ဃာတော်တွေမန္တလေးမြို့ကဘဝလင်းဆရာတော်ဂလုံးနီဆရာတော်မစိုးရိမ်တိုက်တဲ့မှာဆရာတော်ဦးဝီရသူနဲ့တိုင်းတန်ဃာနာယကကဆရာတော်ကြီးတွေပါစုစုပေါင်းတန်ဃာအပါ100ကျော်ကြွရောက်ပြီးဩဝါဒပေးခဲ့တာဖြစ်ပါတယ်တန်ဃာတော်တွေဘက်ကလည်းအခုတစ်ခေါက်တောင်းပန်မှုကိုတော့လက်ခံခဲ့ပါတယ်လို့ဘဝလင်းဆရာတော်ဦးဥတ္တမတာရာက VOA ကိုအခုလိုမိန့်ကြားခဲ့ပါတယ်
ကဲဦးဇင်းတို့ကြိုပြီးတော့ညီနိုင်တာပြီးတော့မှဒီဟာဒီပွဲဖြစ်အောင်လို့လုပ်တာပေါ့ဟိုမိတော်မျိုးအစဉ်ရှိတဲ့ဝန်ကြီးနှစ်ယောက်အစိုးရကိုယ်တော်လာတောင်းပန်ဖို့ရယ်သူတို့ကအဲ့လိုမျိုးတောင်းပန်မယ်ဆိုဖြစ်မလားပေါ့မေးလို့လေဦးဇင်းတို့ကတော့သမဏလို့ပြောထားတာဟုတ်ရင်တော့အဲ့လိုမျိုးပြောလာလို့ဦးဇင်းတို့ကအခုကတော့အကျယ်ကျယ်လည်းမဖြစ်ခင်လို့တခြားအချက်တွေရောအစဉ်ပြေအဲ့ဒါလက်ခံပေးမယ်ဆိုရောအဲ့လိုလုပ်တာအဲ့ဒီလိုလည်းကတော့ဒီလာမည့်တောင်းပန်မယ်ပြောလို့မှာတော့တင်မှမရှိပါဘူးနော်ကလောလောဆယ်စနမ်းကြပွဲတွေလုပ်တဲ့ဟာကိုလောလောဆယ်ရက်ထားပါအဲဒါမှနောက်ကျန်တဲ့အချက်တွေလည်းအများဆုံးလုပ်လို့ဆိုအဲ့ဒါကိုတော့ဦးဇင်းကတောင်းဆိုပြီ
လက်ပောင်းတောင်ကျင်းဤစီမံကိန်းရဆိုင်ရဆန္ဒပြမှုတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းခဲ့မှုပေါ်မကျေနပ်လို့မန္တလေးတိုင်းစကိုင်းတိုင်းရန်ကုန်တိုင်းမကွေးတိုင်းနဲ့ရှမ်းပြည်နယ်တွေမှာတန်ဃာတွေကနေအချက်၃ချက်ကိုအဓိကတောင်းဆိုဆန္ဒပြခဲ့ကြတာပါဒီတောင်းဆိုချက်ထဲမှာဒဏ်ရာတန်ဃာတွေကိုသမရကိုယ်တိုင်ကနေဝင်ချတောင်းပန်ပေးဖို့အဲ့ဒီဖြိုခွင်းမှုမှာတာဝန်ရှိသူတွေကိုအရေးယူပေးဖို့နဲ့ဖမ်းဆီးခံထားရတဲ့တန်ဃာတွေနဲ့လူပုဂ္ဂိုလ်တွေကိုလည်းပြန်လွှတ်ပေးဖို့တွေပါဝင်ပါတယ်အခုအဲ့ဒီတဲကကြံနေတဲ့နှစ်ချက်နဲ့ပတ်သက်ပြီးအစိုးရနယ်ခြားမှာဘလို့သဘောတူညီမှုရထားတယ်လဲဆိုတော့တော့ဘဝလင်းဆရာတော်ဦးဥတ္တမကအခုလိုဆက်လက်မိန့်ကြားခဲ့ပါတယ
်အဲသူတို့ဖန်တာဦးဇင်းတို့ဖန်တာနဲ့အတူတူပဲအဲဘာဖြစ်လို့တော့ဆိုတော့သူတို့ကဦးဇင်းတို့လုပ်တဲ့ကိစ္စတွေမှာဝိုင်းပြီးတော့ကုညီသေးတာလေတန်ဃာတွေကလည်းဥဆောင်တာတန်ဃာတွေဥဆောင်တဲ့နောက်ကနေပဲလိုက်တာလိုက်တဲ့အခါကျတော့အဲ့ဒါကိုဖန်တယ်ဆိုတော့ဒါတန်ဃာတွေဖန်တာကဘာမှမတူဘူးအဲ့လိုမျိုးဆိုတော့ဒီဟာကိုသူတို့ခင်းရမရှိကြံလို့ပြရမှာကျန်လို့မေးလို့လည်းဦးဇင်းတို့အားရတောင်းဆိုပါမှာတောင်းဆိုကြမှာပဲဆိုမနေ့ကလည်းအဲ့ဒါကိုပြောတာဟိုအကြံဖတ်မှုနဲ့ပတ်သက်ပြီးတော့ဟိုတောင်းရှိတဲ့ပုဂ္ဂိုလ်တွေကိုအရေးယူပေးဖို့ပေါ့အဲ့ဒါတော့စုံစမ်းစစ်ဆေးကော်မရှင်ကနေမှဒီလိုဒီလိုအပြစ်ရှိတယ်ဆိုရင်အဲ့လူတွေကိုဟိုဟာထိထိရောက်ရောက်အရေးယူပေးဖို့ပေါ့အဲ့ဒါစုံစမ်းစစ်ဆေးကော်မရှင်ရဲ့အဖြေစောင့်တော့မှာစောင့်သွားတဲ့အခါမှာစုံစမ်းစစ်ဆေးကော်မရှင်ဒီလိုဒီလိုအပြစ်ရှိတယ်လို့ကျွန်တော်ကစုံစမ်းပေါ်တော့ရတဲ့အားကိုငါကတော့သိရတကယ်သိရအောင်ရည်ရည်လားမရည်လားငါဒေသခံမျိုးတွေကကျွန်တော်လိုက်လေလားမလိုက်လေလားအဲ့ဒါတွေတော့မလုပ်ဘူးအဲ့လိုမျိုးတော့ဦးဇင်းတို့သဘောတူညီကြရအောင်တော့ပြောတော့ပြောတာ
ဘွာလင်းဆရာတော်ဦးဥတ္တမတာရာဖြစ်ပါတယ်ဒါပြင်သမရယုံညွှန်ကြားရေးမှုဥစော်ထေကလည်းတန်ဃာတော်တွေတောင်းဆိုထားတဲ့အတိုင်းဒီအမှုမှာတာဝန်ရှိတဲ့သူတွေကိုအစိုးရအနေနဲ့အရေးယူသွားမှာဖြစ်တယ်လို့အခုလိုပြောပါတယ
်ရေးယူရတဲ့အလုပ်မှာဟုတ်ရည်ရွယ်ရရဟိုတောင်သားစုကြီးရဲ့အဲဆောင်သားစုကြီးကော်မရှင်ရှိတယ်သူကလည်းထွက်လာမယ်ဟုတ်ကဲ့အဲခါမှာတကယ်အပြည့်ရှိတယ်ဆိုရင်ရည်ရွယ်အားကြီးရှိပါတယ်ဟုတ်
ပြီးခဲ့တဲ့နိုဝင်ဘာလ29ရက်ကြာတာပတင်းနေ့မနေ့ပိုင်းကလက်ပောင်းတောင်ဒေသမှာရှိတဲ့ကျင်းဤစီမံကိန်းရဆိုင်ရေးတပိတ်စခန်းတွေကိုအာဏာပိုင်တွေကမျက်ရည်ပုံမီလောင်ပုံတွေအသုံးပြုဖြိုခွင်းခဲ့တာကြောင့်မီလောင်တန်းရရရှိလို့စေကုတခံယူနေတဲ့တန်ဃာတော်တွေနဲ့လူပုဂ္ဂိုလ်84ဦးရှိပါတယ်ဒီကိစ္စကိုစုံစမ်းစစ်ဆေးဖို့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်အဖွဲ့ကိုလည်းအစိုးရကဖွဲ့စည်းပေးခဲ့ပါတယ်ဒီအဖွဲ့အနေနဲ့2013ခုနှစ် ဇန်နဝါရီလ31ရက်နေ့ကိုနောက်ဆုံးထားပြီးတော့သမရစီကိုအစီရင်ခံစာတင်ရမှာလည်းဖြစ်ပါတယ်။ဒါအပြင်ပြီးခဲ့တဲ့ကြာသပတေးနေ့ညကလည်းလက်ဘရောင်းတောင်ကျင်းနီစစ်မှန်ကိန်းနဲ့ပတ်သက်ပြီးတန်ဃာရိုရဲ့တောင်းဆိုမှုတွေမှာပါဝင်ခဲ့ကြတဲ့မန္တလေးနဲ့မြင်းညံမြို့တွေကအ ਨੇ စုံလှုပ်ရှားသူ၅ဦးကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးဆန္ဒထုတ်ဖော်မှုနဲ့တရားစွဲဆိုဖို့ပြင်ဆင်နေပါတယ်။ဒီလူတွေကိုလည်းပြန်လွှတ်ပေးဖို့ဘဝလင်းဆရာတော်ဦးဥက္ကမသာရကတောင်းဆိုသွားခဲ့ပါတယ်ရှင်။